ယူကရိန်းနိုင်ငံရဲ့ပင်မစစ်ကမ်းမြို့ဖြစ်တဲ့မာရီယူပိုကိုရုရှားလိုလာတဲ့တပုံတွေကထိုးစစ်ဆင်ခဲ့ပါတယ်။အခုလိုအချိန်နဲ့ထိုးစစ်ဆင်မှုတွေဟာအနာဂတ် EU ရုရှားဆက်ဆံရေးကိုဆိုးဆိုးဝါးဝါးပြက်ပြားစေနိုင်တယ်လို့ EU နိုင်ငံခြားမူဝါဒရေးရာအကြီးအကဲကသတိပေးလိုက်ပါတယ်။မာရီယူပိုကလူနေရပ်ကွက်မှာစနေနေ့ကရော့ကက်ဒုံးကျည်တွေနဲ့ပစ်ခတ်မှုကြောင့်လူပေါင်း30တဲ့မနေ့တေဆုံးခဲ့ရတယ်လို့ယူကရိန်းအာဏာပိုင်တွေကပြောပါတယ်။ဇင်းနဲ့လူနေတိုက်ခန်းတွေကိုဒုံးကျည်ထိမှန်မှုကြောင့်လူပေါင်း80ကျော်လဲဒဏ်ရာရခဲ့တယ်လို့ဆိုပါတယ်။အခုလိုထိုးစစ်ဆင်မှုဟာအပြစ်ခတ်ရစေးသဘောတူညီချက်ကိုလုံးဝလေးစားမှုမရှိရရောက်တယ်လို့နေတိုးတပ်ဖွဲ့အတွင်းမှချုပ် Jens Stoltenberg ကကြေညာချက်ထုတ်ပြန်ပြောဆိုလိုက်ပါတယ်။ရုရှားတပ်တွေကသဘုံတွေကိုမြေပြင်ကနေဝင်ဟင်ပစ်ဒုံးကျည်တွေနဲ့ခင်မီရော့ကက်လောင်ချာသုံးစနစ်တွေနဲ့ပံ့ပိုးပေးနေတယ်လို့လည်းပြောပါတယ်။သဘုံတွေကိုရုရှားကစီးရင်နဲ့ငွေကြေးထပ်ပတ်မှုလုပ်နေတာတွေရပ်တန့်ဖို့ Stoltenberg ကရော EU နိုင်ငံခြားမူဝါဒရေးရာအကြီးအကဲဖက်ဒရီကာမော်ဂရီနီကပါတိုက်တွန်းလိုက်ပါတယ်။ဒါအပြင်တဘုံတွေရဲ့ထိုးစစ်ဆင်နေမှုတွေရက်သွားအောင်ရုရှားဘက်ကသူ့ရဲ့ဩဇာသုံးပေးဖို့မော်ဂရီနီကတောင်းဆိုလိုက်ပါတယ်။အမေရိကန်နိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီကလည်းယူကရိန်းခွဲထွက်ရေးသမားတွေကိုရုရှားရဲ့အကူအညီပေးမှုတွေရက်တံဖို့နဲ့ယူကရိန်းထဲကလက်နက်အားလုံးနဲ့တိုက်ခိုက်ရေးသမားအားလုံးကိုပြန်ခေါ်ထုတ်ပြီးငွေကြေးအကူအညီပေးမှုတွေမရက်တံရင်အမေရိကန်နဲ့နိုင်ငံတကာကဖိအားပေးမှုတွေကိုပိုးပြီးတိုးမြှင့်မယ်လို့ပြောပါတယ်။